မင်္ဂလာညနေခင်ပါရှင်။2020ပြည့်နှစ်ဇန်နဝါရီလ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟူပါဒီညနေနားဆင်မယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေမှာပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်တောင်းနေပါပြီမြန်မာနိုင်ငံပေါ်လူမျိုးတော်တပ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲထားတဲ့မှုကိုဒီနေ့ဇူလိုင်လကဆက်လို့ရှောက်လဲချက်ပေးဖို့ ICJ ကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံဝူဟန်မြို့တွင်မှပိတ်မိနေတဲ့မြန်မာကျောင်းသားတအုပ်နဲ့ VOA ကဆက်သွယ်မေးမြန်းထားတာမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေအကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့အစိုးရအနေနဲ့ဒီသတင်းလေးကိုနားထောင်ပြင်မယ်။ကျွန်တော်တို့အခြေအနေတွေကိုသိရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့လိုမျိုးအစားအသောက်လေးတွေစီဝါလေးတွေအများဆုံးရအောင်ပို့ပြီးဖို့အတွက်လည်းတောင်းဆိုချင်ပါတယ်ဗျာ။ဟုတ်ပါပါ
။ဒီပညာတက်သူမဟာတိတ်ပန်တန်တက်နေတဲ့ကျောင်းသားတယောက်နဲ့ဆက်သွယ်မေးမြန်းထားတာပါရှင်။အခုလိုဝူဟန်မြို့ကကျောင်းသားတွေထွက်ခွင့်မရလို့စားတောက်ရင်းနဲ့ဆွေးဝါးအခက်အခဲဖြစ်နေပေမဲ့ဗိုင်းရပ်စ်ပြန့်နှံ့ခံရတဲ့ယူနန်ပြည်နယ်မှာတော့ဆက်ယုံတွေပိတ်လိုက်လို့မြန်မာအလုပ်သမားတွေရာနဲ့ချီပြီးတော့နေရပြန်လာနေကြပါတယ်။တခါဗိုင်းရပ်စ်ပိုးအစားပြုခဲ့တဲ့တရုတ်နိုင်ငံရဲ့သမ္မတရှီချင်းပင်ကယောဂပိုးပြန့်နှံ့မှုထိန်းချုပ်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့ထပ်လောင်းပြောသွားတယ်ဆိုတာကိုလည်းနှာစင်ကြရမှာပါရှင်။ဒီလိုသတင်းလာတွေမတိုင်ခင်အခုရင်းဆုံးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာတဲ့တွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာပြီးပုံမှန်တင်းကျပ်လာချိန်မှာပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်ထုတ်နေပါပြီ။ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တဲ့ဟူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တူကီမြို့တော်ဟန်နရီလီစိတ်ကိုစင်းလုံကချက်လျင်တစင်းနဲ့ပြန်ခေါ်လာခဲ့တာပါဒီထက်က၄ဦးတော့နေထိုင်မကောင်းဖြစ်ရာကဆေးရုံတင်ခဲ့ရပါတယ်လေယာဉ်မထွက်ခင်အချိန်ကနေခီးစဉ်တစ်ချောင်းလုံးခီးတယ်ကိုစောင့်ချက်ဆစ်ဆီးသွားဖို့စီးပက်ဆိုင်ရာဝန်ထမ်းတွေလည်းလိုက်ပါခဲ့ကြတာပါစင်းလုံကလျင်တစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်အန်ကာရိတ်မြို့ကိုရောက်လာပြီးကျန်းမာရေးအခြေအနေစောင့်ကြည့်ဆစ်ဆီးဖို့စီစဉ်ထားတဲ့အကြောင်းလည်း AP သတင်းကဖော်ပြပါတယ်ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပေါင်းဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်ထဲပြန်ခွန်ပေးကြောင်းပြောဆိုထားကြတာပါ။တရုတ်နိုင်ငံမှာသေဆုံးသူရေအတွက်တိုးလာသလိုကူးစက်သူရေအတွက်လည်း 9,900 ကျော်သွားပါပြီ။ဒါဆိုရင် 2003-2003 ကလူ100လောက်သေဆုံးခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာစားစရောကဖြစ်ချိန်မှာကူးစက်သူရေအတွက်တည်းပုံများနေပါတယ်။အာနာဘယ်နီကတော့ဝူဟန်မြို့မှာအဝင်ထွက်သွားလာမှုတွေကိုတားမြစ်ထားပြီးရောဂါမပြန့်ပွားအောင်ထိန်းချုပ်နိုင်မှုကြိုးပမ်းနေကြတာပါ။ဝူဟန်မြို့ရှိရာဟူဘေးပြည်နယ်ကမြို့တော်တော်များများလည်းသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပါတယ်။ဝူဟန်မြို့မှာကူးစက်သူလူနာတိုးလာနေတဲ့အတွက်စေရုံတွေတစ်ခုကိုလည်းအာနာဘယ်နီကအမြန်တိစောက်နေကြပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ130ထက်မနည်းရှိနေတဲ့အချိန်မှာနိုင်ငံကလေကြောင်းလိုင်းတချို့ကတရုတ်နိုင်ငံကိုပြန်တက်တဲ့ခီးစဉ်တွေကိုစတင်ရပ်ဆိုင်းနေကြပါတယ်။တရုတ်ကနေလာသမျှနဲ့တရုတ်ကိုသွားသမျှလေယာဉ်ခီးစဉ်အလုံးကိုယာယီရပ်ဆိုင်းထားတယ်လို့ပထမဆုံးကြေညာတာကတော့ British Airways လေကြောင်းလိုင်းဖြစ်ပါတယ်။ခီးစဉ်တွေနဲ့လေယာဉ်အမှုရန်တို့ရဲ့လုံခြုံရေးဟာဦးစားပေးဖြစ်တဲ့အတွက်အဆင်မပြေဖြစ်တဲ့အပေါ်မှာတောင်းပန်တယ်လို့ BA ကကြေညာချက်ထုတ်ပြန်ပါတယ်။အာရှလေကြောင်းလိုင်းတွေထဲမှာလင်းမြန်အရေးအထွက်အများဆုံးဖြစ်တဲ့အင်ဒိုနီးရှားက Lion Air Group ကလည်းစနေနေ့ကစပြီးတော့တရုတ်နိုင်ငံအသွားပြန်ခီးစဉ်တွေကိုအချိန်အကန့်အသတ်မရှိရနာထားမယ်လို့ကြေညာပါတယ်။မြန်မာလေကြောင်းလိုင်း MAI ကလည်းတရုတ်နိုင်ငံကမြို့ဆယ်မြို့ကိုအသွားပြန်ပြေးဆင်းနေတဲ့ခီးစဉ်တွေကိုဇန်နဝါရီလ31ရက်နေ့တောက်ချာနေ့ကစပြီးရပ်ဆိုင်းထားတယ်လို့ကြေညာချက်ထုတ်ထားပါတယ်။ဒါ့အပြင်မန္တလေးမြို့ကနေတရုတ်နိုင်ငံမြို့တွေကိုပြန်တန်းပြေးဆွဲနေတဲ့တရုတ်လေကြောင်းလိုင်းတွေရဲ့လေယာဉ်ခီးစဉ်တွေကိုလည်းယာယီဖျက်သိမ်းထားပါတယ်။ဟောင်ကောင်ကကသေးပစိဖိတ်လေကြောင်းလိုင်းကလည်းခီးစဉ်တွေကိုရှော့ကျထားပါတယ်။အခုလိုမျိုးနိုင်ငံတကာလေကြောင်းလိုင်းတွေကတရုတ်ကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေဖျက်နေကြသလို American, Britain, Germany အပါအဝင်နိုင်ငံတချို့ကလည်းသူ့နိုင်ငံသားတွေကိုတရုတ်နိုင်ငံကိုမလိုအပ်ဘဲခီးမသွားကြဖို့ခီးသွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်။ Papua New Guinea ချွတ်နိုင်ငံကတော့အာရှကလာသမျှခီးတဲ့အားလုံးတယောက်ကိုမှနိုင်ငံတည်းကိုဝင်ခွင့်မပြုဘူးလို့ကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိတယ်လို့ကြေညာထားတဲ့နိုင်ငံပေါင်း15ခုထက်မနည်းရှိနေချိန်မှာတရုတ်အစိုးရကလည်းပြည်ပခီးထွက်မဲ့တရုတ်နိုင်ငံသားတွေကိုခီးစဉ်ဆိုင်းထားကြဖို့တိုက်တွန်းထားပါတယ်။အမေရိကန်က Apple နည်းပညာကုမ္ပဏီအပါအဝင်နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေကလည်းသူတို့ဝန်ထမ်းတွေတရုတ်နိုင်ငံခီးသွားလာမှုကိုယာယီဆိုင်းထားကြပါတယ်။
အာဖရိကတိုက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့မလွဲမသွေကျေဝါနိုင်တယ်လို့ကြွမ်းကျင်သူတွေခန့်မှန်းနေတဲ့အတွက်ကြိုတင်ပြင်ဆင်နေကြပါတယ်။အာဖရိကတိုက်နဲ့တရုတ်နိုင်ငံကြားစီးပွားရေးဆက်ဆံမှုတွေနဲ့အသွားလာများလာတဲ့နေ့မြားယောဂါပိုးကူးစက်မှုနဲ့ကျေဝါရင်ကုသပေးနိုင်မှုပြင်ဆင်ထားတင်ကြောင်းလည်းကြွမ်းကျင်သူတွေတိုက်တွန်းနေတာပါ။တရုတ်နိုင်ငံဟိုဝမ်မြို့တိုက်သူတို့ခုကနေပြန်လာတဲ့အီသီယိုးပီးယားကျောင်းသား၃ယောက်နဲ့တရုတ်ကျောင်းသားတစ်ယောက်ကိုကျမ်းမာရေးအန်ဒီအတွက်ကြိုတင်ကာဝယ်ဖို့တရားခွဲထားတဲ့အကြောင်းလည်းအီသီယိုးပီးယားနိုင်ငံကမနေ့ကပဲကြေညာထားပါတယ်။ကျောင်းသား၄ယောက်ကတော့လေးစိမ့်မှာစစ်စစ်စင်၆ဆုပ်ပြီးလေကျောင်းနာနေတာပါဝင်မတင်ငါစရာယောဂလက္ခဏာတွေတွေ့ရကတားဆီးပြီးတရားခွဲထားကြတာပါ။အီသီယိုးပီးယားကျမ်းမာရေးဝန်ကြီးဌာနကတော့ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ဆက်သွယ်ဆောင်ရွက်တာအပေါင်းဝင်ဇန်နဝါရီလဆန်းကလေးကအသင့်ဖြစ်အောင်ပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားနိုင်ငံအပြင်ကင်ညာ၊နိုင်ဂျီးရီးယားနဲ့ယူကန်နာနိုင်ငံတွေမှာဟိုဝမ်မြို့ကလာတဲ့သူတွေကိုကျန်းမာရေးအတွက်စောင့်ကြည့်စစ်ဆေးနေတာပါ။ဇင်ဘာဝေနိုင်ငံက WHO ကိုယ်စားဒေါက်တာအဲလက်စ်ကာဆာစီယာကတော့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေ WHO ကကြေညာမထားသေးပေမဲ့စောင့်ကြည့်စစ်ဆေးမှုတွေ၊ကုသမှုတွေတရားခွဲထားပြီးစစ်ဆေးတာတွေနဲ့ကူးစက်ခံရတယ်လို့မတင်ကားသူတွေကိုဆက်လက်စစ်ဆေးဖို့အကြံပေးတာရှိတဲ့ကြောင်းပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာရောက်နေတဲ့အာဖရိကနိုင်ငံတွေကကျောင်းသား6,000လောက်ပါလေ။ကျောင်းတွေပိတ်ထားတဲ့အတွက်စာမတင်ရတာ၊သွားလာခွင့်မရတာမျိုးတွေလို့အခက်အခဲတွေနဲ့ကြုံနေရပါတယ်။
ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်နှစ်ဖက်ကနဦးလျှောက်ထားချက်တွေပေးဖို့ ICJ တရားရုံးကရက်သတ်မှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုအတွက်အခုနှစ်ဇူလိုင်23ရက်နေ့မှာစတင်လျှောက်ထားရမှာဖြစ်ပြီးတော့မြန်မာနိုင်ငံဘက်က2022ခုနှစ်ဇန်နဝါရီလ25ရက်နေ့မှာခြေပလျှောက်ထားချက်ပေးရမယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကဒီသဘောတူညီချက်ကိုဖောက်ဖျက်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကတရားစွဲထားတာဖြစ်ပါတယ်။ဒီအမှုအတွက်ကြားနာမှုမစတင်ခင်မှာလူမျိုးရုံးတပ်ဖြတ်မှုအခြေအနေတားဆီးရေးကြားဖြတ်အစီအမံတွေကို ICC တရားရုံးကဇန်နဝါရီလ23ရက်နေ့ကချမှတ်ခဲ့ပါတယ်။အရေးပေါ်ကြားဖြတ်ဆောင်ရွက်ရမယ့်အချက်၄ချက်ကိုတရားရုံးဆုံးဖြတ်ချက်ချခဲ့တဲ့အထက်မှာမြန်မာစစ်တပ်အပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တားဆီးရေးလူ့အခွင့်အရေးချိုးဖောက်တဲ့အထောက်အထားတွေထိန်းသိမ်းထားရေးမြန်မာဘက်ကတိုးတက်မှုအခြေအနေကိုအစိုးရကစတင်ရေးဆတဲ့အချက်တွေပါဝင်ပါတယ်။ရိုဟင်ဂျာဆရာကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒီဆုံးဖြတ်ချက်တွေကိုမှတ်သားထားမယ်လို့တုံ့ပြန်ထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American သမ္မတဒေါ်နယ်ထရန့်ကိုယာရုကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်နေတဲ့ထက်လွတ်တော်မှာဒီနေ့မှာတော့ထက်လွတ်တော်မတ်တီကမင်းမြန်ကြမှာပါသမ္မတကိုအရေးယူရေးအလွတ်တော်မတ်တီရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းအကျိုးဆောင်ရှိနေတဲ့ရှောက်လက်ချက်တွေကိုဒရင်တပတ်နှိပါချနားထောင်ခဲ့ပြီးတဲ့နောက်ထက်လွတ်တော်မတ်တီမင်းမြန်ဝင်ရကြမှာလည်းဖြစ်ပါတယ်သမ္မတရဲ့ Republican Party ကအမတ်တီနဲ့ Democrat ကိုယ်စားလှယ်ရဲ့စာနယ်ရေးထားတဲ့မိဘတွေကိုတော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားစီကြီးဂျွန်ရောဘတ်စ်ကဖတ်ပြသွားမှာပါတရားလိုဖြစ်ဆောင်နေတဲ့အလုပ်တော်ကိုယ်စားလှယ်နဲ့သမ္မတရဲ့အကျိုးဆောင်ရှင်တွေဘက်ကိုမင်းမြန်မဲ့မိဘတွေကိုဖြေချဖို့အတွက်အချိန်ကိုတော့ကန့်သတ်မထားပါဘူးမင်းမြန်တဲ့လုပ်ငန်းစဉ်မနက်ဖြန်ဒီ session နေမှာဖြစ်ပြီးဒီနောက်မှာတော့တရားခွင်မှာတက်တည်ကိုစင့်ခေါ်မင်းမြန်ဝင်ပြည်ထင်မင်းဆုံးဖြတ်သွားမှာပါအတိုက်ခံဒီမိုကရက်တစ်ကတက်တည်စင့်ခေါ်ဖို့တောင်းဆိုနေရကိုဟန်တားနိုင်မှုဒီဘက်ကနေဘက်ကကန့်ကွက်ရမယ့်မဲရည်အတွက်အလုံလောက်မရှိသေးတဲ့အကြောင်းလဲထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကမနေ့ကပဲပြောထားပါဗျ။မက်ကွန်နယ်နဲ့သမ္မတရဲ့ဥပဒေကြိုးဆောင်ဖွဲ့ကတော့အိမ်ပြည်တော်အမျိုးသားလုံခြုံရေးအကြံပေးအရာရှိအောင်ဂျွန်ဘော်တန်ပါဝင်တပ်တွေကိုစင့်ခေါ်ဖို့တောင်းဆိုနေရတယ်ကိုလက်မခံဘဲညှင်းဆန့်ထားကြတာပါ။မြန်မာလူမျိုးရေးအကြံပေးအောင်ဘော်တန်ကတော့မကြခင်ထုတ်ဝေမဲ့သူ့ရဲ့စာအုပ်ထဲမှာသမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရအောင်ယူကရိန်းနိုင်ငံကိုစီးရီးကူညီတွေဆိုင်းငံ့ထားဖို့သူ့ကိုတိုက်ရိုက်ညွှန်ကြားခဲ့တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်
။အရှေ့လေပိုင်းဒေသညင်းညင်းရဲ့အတွက်အမေရိကန်သမ္မတထုတ်ပြန်တဲ့အစီအစဉ်အပေါ်ပါလက်စတိုင်းနဲ့အာရဗ်နိုင်ငံတို့ကပယ်ချခဲ့ကြပါတယ်။အစီအစဉ်ထဲမှာဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသမှာပါလက်စတိုင်းနိုင်ငံထူထောင်ရေးပါဝင်ပေမဲ့ဂျူးအခြေခြားနေရာတွေကိုအစ္စရေးပိုင်အဖြစ်သတ်မှတ်ပေးမှာဖြစ်ပါတယ်ဂျေရုဆလမ်မြို့တစ်ခုလုံးနီးပါးကိုအစ္စရေးရဲ့ထိန်းချုပ်မှုအောက်မှာထားပြီးပါလက်စတိုင်းမြို့တော်တစ်ခုကိုအရှေ့ဂျေရုဆလမ်မြို့ပြင်နားမှာသတ်မှတ်မယ်လို့အင်္ဂါနေ့ကသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တာပါ သမရထရမ်ရဲ့ရာဇုတ်နှစ်တစ်ခုမှအကောင်းဆုံးသဘောတူညီချက်လို့ဆိုရဲအထိပ္ပယ်မရှိတဲ့ဒီအစီအစဉ်ကိုအချိန်တထောင်ညင်းနဲ့လိုပါလက်ဆိုင်သမရမာမိုအာဘတ်ကတုံ့ပြန်ပါတယ်ဂျော်ဒန်ရဲ့နောက်ဖက်ကန်ရမာလာမြို့မှာလဲဆန္ဒပြသူရာနယ်ခြေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်တူရကီနိုင်ငံမှာလဲအန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တပ်ရုံးနဲ့အစ္စတန်ဘူမြို့မှာရှိတဲ့ကောင်စစ ပါလက်စတိုင်းတို့ဘက်ကပိုင်ဆိုင်ခွင့်ရှိတယ်လို့ပြောနေတဲ့ပိုင်နယ်ကိစ္စတွေကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့တုံ့ပြန်ခဲ့ကြပါတယ်။ အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဆာအူဒီအာရေဗျနိုင်ငံသားရေးဌာနကလည်းအမေရိကန်ရဲ့အစီအစဉ်ကိုတုံ့တက်နေပြီးတော့မျှတတဲ့ပါလက်စတိုင်းကိစ္စအလုံးစုံပါဝင်တဲ့အဖြစ်ရမယ်နည်းလမ်းမှတ်သမျှထောက်ခံမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။
ကနေဒါမက္ဆီကိုနိုင်ငံနေနဲ့ကွန်ဒွေးဆိုင်ရာသဘောတူညီချက်အတွက်ကိုအမေရိကန်သမ္မတထရမ်ဒီကနေ့လက်မှတ်ထိုးမှာဖြစ်ပါတယ်။လွန်ခဲ့တဲ့သုံးနှစ်တုန်းကသမ္မတယူကောက်ပွဲအတွက်မဲဆွေရမှာအဓိကကိစ္စတစ်ခုဖြစ်အာယွန်ဆက်ခဲ့ကွန်ဒွေးသဘောတူညီချက်အတွက်ကိုအင်ပြီးတော့မှလက်မှတ်ရေးထိုးသွားမှာပါ။ဒါပေမဲ့လွတ်တော်မှာအဓိကနိုင်ငံရေးပါတီနှစ်ခုကအတည်ပြုခဲ့တဲ့သဘောတူ တိုက်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နက်တာကိုစားထုတ်မဲ့စာချုပ်တွေလည်းဖြစ်ပါတယ်။ဒီမှာထွန်းကတော့နက်တာသဘောတူညီချက်ကိုတခြားလုံးလိုဝေဖန်နေတာဖြစ်ပြီးမနေ့ကစီရင်ခီးစင်မှာလည်းတမိုင်းမှာအញ្ញံဆုံးကုန်သွယ်ရေးစာချုပ်ဖြစ်ထည့်သွင်းပြောဆိုခဲ့တာပါ။ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့သုံးနိုင်ငံကုန်သွယ်ရေးစာချုပ်မှာကားထုတ်လို့ရေး e-commerce နဲ့လူသမားရေးရာကိစ္စတွေမှာပုံမကန့်သက်တဲ့စီးမြင်တွေပါဝင်နေမယ်လေ။ကြံကိစ္စတွေမှာတော့ကြီးကြီးမားမားအပြောင်းအလဲတွေမပါပါဘူး။သဘောတူညီချက်ကိုတော့ကနေဒါနိုင်ငံကတည်ဝင်အတည်ပြုပေးရအောင်ပါ။သဘောတူညီချက်ကိုအတည်ပြုဖို့ကနေဒါလွှတ်တော်မှာမနေ့ကတင်သွင်းခဲ့ပြီးဝန်ကြီးချုပ်ဂျက်ဆင်ထရူဒိုနဲ့အစိုးရတာဝန်ရှိသူတွေကတော့အမြန်ဆုံးအတည်ပြုပေးဖို့လည်းတိုက်တွန်းထားကြပါတယ်
။ဗြိတိန်နိုင်ငံမှာမြန်နှုန်းမြင့် 5G internet ကွန်ရက်ဖြန့်တဲ့လုပ်ငန်းတွေအတွက်တရုတ်ကဟွာဝေးနည်းပညာလုပ်ငန်းကြီးရဲ့ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းကရိယာတွေကိုအကန့်အသတ်နဲ့သုံးစွဲသွားမယ်လို့ဗြိတိန်အစိုးရကဆုံးဖြတ်ခဲ့ပါတယ်။ဟွာဝေးကတစဉ်တရုတ်အစိုးရကဆိုင်ဘာထောက်လှမ်းရေးလုပ်နိုင်တာကြောင့်ဟွာဝေးကိုမသုံးဖို့အမေရိကန်အစိုးရကတိုက်တွန်းနေချိန်မှာဗြိတိန်အစိုးရကအခုလိုဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ 5G ကွန်ရက်ဖြတ်တဲ့နေရာမှာ data လုံခြုံရေးအတွက်အထူးရှာမခံနိုင်တဲ့စမတ်ဖုန်းတွေမှာ internet line ချိတ်ဆက်မှုတွေ data အချက်အလက်အသွားပြန်ပေးပို့တဲ့အပိုင်းတွေမှာတော့ဟွာဝေးပစ္စည်းတွေကိုမသုံးဘူးလို့ဗြိတိန်အစိုးရကပြောပါတယ်။ 5G ကွန်ရက်တက်မှာအဓိကကျတဲ့ဆက်သွယ်ချိတ်ဆက်မှုတွေလုပ်ရင်လုံခြုံရေးအန္တရာယ်အတွက်စိုးရိမ်စရာကောင်းတဲ့ကုမ္ပဏီတွေကိုတုံးမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီး Dominic Raab ကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံတဝန် 5G ကွန်ရက်ဖြန့်ကျက်မှုရဲ့35ရာခိုင်နှုန်းကိုဟွာဝေးကိုလှုပ်ခွင့်ပြုခဲ့တာပါ။ Internet ချိတ်ဆက်ဖို့ Internet တိုင်းတွေထောင်တာ Signal တွေကိုတဆင့်ဖြတ်ဝေတဲ့ Base Station တွေဆောက်လုပ်တာများကိုခွင့်ပြုလိုက်တာဖြစ်ပါတယ်။လက်ရှိဗြိတိန်က 3G နဲ့ 5G ကွန်ရက်တွေမှာဟွာဝေးနည်းပညာနဲ့ဆက်ကရိယာတွေကိုအသုံးပြုနေတာဖြစ်ပါတယ်။
ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြမွန်တို့ပြောပြသွားတာပါရှင်။အခုကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးနဲ့ပြန့်နှံ့မှုအခြေအနေတွေကိုသိထားသမျှဆက်တိုက်ပြောပြပေးသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့တရုတ်နိုင်ငံဝူဟန်မြို့မှာမြန်မာကျောင်းသားအယောက်60လောက်ပြိမိနေပြီးသက်ဆိုင်ရာကသူတို့အတွက်စားရေးတောက်ရေးနဲ့စေဝါအကူအညီပေးဖို့လိုလားတဲ့အကြောင်း VOA ကိုပြောပါတယ်။မြန်မာတန်ယုံဘက်ကတော့ဒီကျောင်းသားတွေကိုပြန်ခေါ်ယူနိုင်ဖို့ကြိုးစားနေပေမဲ့တရုတ်ပြည်နယ်အာဏာပိုင်တွေဘက်ကခွင့်မပြုသေးတာကြောင့်သူတို့ပြန်ခွင့်မရကြသေးပါဘူး။ Wuhan University of Technology ကမဟာသိပ်ပံသင်တန်းတက်နေတဲ့မြန်မာကျောင်းသားကိုစီသူထွန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါလိမ့်ရှင်
။ကျွန်တော်ကနိုင်ငံကြီးတွေကိုအားကိုးရမယ့်အခြေအနေတစ်ခုပေါ့နော်။အားကိုးရမယ်ဆိုတာကကျွန်တော်တို့ကသူတို့ကိုယ်ကြီးတောင်းတာမျိုးမဟုတ်ဘဲနဲ့အဲသူတို့ခေါ်ထုတ်နိုင်လို့ရှိရင်ကျွန်တော်တို့ပါပြန်မယ့်အခြေအနေမျိုးရောက်နေပါတော့နော်အဲမြန်မာအစိုးရဘက်ကလည်းတိုင်ဝမ်နဲ့တစင်သူတို့လုပ်တယ်တကယ်တခြားနိုင်ငံတွေနေကျွန်တော်တို့ဟိုခေါ်ထုတ်ဖို့ကြိုးစားနေတယ်ဒါပေမဲ့ဒီဘက်ကပြည်နယ်အစိုးရကအဲသူတို့ဒီတရုတ်အစိုးရချမှတ်ထားတဲ့ law တွေကဒီပြည်နိုင်ငံသားသားမဆိုထောက်ခွင့်မပြုဘူးပေါ့နော်ဒီလုံးဝနိုင်ငံ၃နိုင်ငံကနေပြီးတော့သူတို့ဒီနိုင်ငံကအဲ့လိုမျိုးတိုင်ဝမ်နေတွဲဆုံပွဲမှာသူတို့ငင်းပက်လိုက်တယ်ပေါ့နော်ဒီကိစ္စကိုပြန်ခေါ်ဖို့ကိစ္စအောင်အဲ့ဒါမဲ့ဒီနှစ်ရက်လောက်ကြာပြီးတဲ့အချိန်မှာမနီးယားညာကဒီဂျပန်နိုင်ငံကလေရင်လေးပြီးတော့ဒီအမေရိကန်လေရင်လေးရောက်တယ်လို့ပြောတယ်။အဲ့နိုင်ငံကြီးအနေနဲ့ဒီတရုတ်ဆိုရပေါ်သူတို့ဖိအားတစ်ခုပေးနေရလို့တော့ကျွန်တော်ထင်တယ်ဗျ။အဲ့တော့သူတို့အနေနဲ့သူတို့နိုင်ငံသားတွေကိုခေါ်ထုတ်နိုင်ပြီဆိုလို့ရှိရင်ကျတော့သူကနိုင်ငံသားအောင်ခွင့်ပြုရမယ့်အချိန်တွေတစ်ခုရောက်သွားမှာပေါ့နော်။သူတို့ကဥဆောင်ပြီးတော့ခေါ်ထုတ်နိုင်ပြီဆိုလို့ရှိရင်တော့ကျွန်တော်တို့လည်းပြန်ရောက်ဖို့အခွင့်အလမ်း ရှိတာမယ်လို့ကျွန်တော်ထင်ပါတယ်ဗျ။ဟုတ
်တရုတ်နိုင်ငံမှာရှိတဲ့မြန်မာတန်ယုံဘက်ကနေပြီးတော့ဒီကိစ္စကိုကြိုးပမ်းနေတဲ့အပေါ်မှာဘယ်လိုမြင်လဲရှင
်။တိတိယောတော့သူတို့လုံးတယ်လို့တော့ကျွန်တော်ထင်တယ်ဗျ။ဒါပေမဲ့သူတို့လုံးနိုင်တဲ့အတိုင်းကတခုပဲကြော်နေတဲ့ကိစ္စဖြစ်နေတာပေါ့နော်
။ဝူဟန်မှာပိတ်မိနေတဲ့မြန်မာကျောင်းသားတွေအတွက်ကရောဒီလိုကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအန္တရာယ်ကျရောက်လာတဲ့အချိန်နည်းနဲ့ရင်ဆိုင်လိုက်ရတဲ့အတွက်အိမ်မှာရှိတဲ့မြန်မာကျောင်းသားတွေအတွက်ကဘလို့အခက်အခဲတွေဟိုဖြစ်လာမလဲရှင်ဘလို့အခက်အခဲတွေအခုရင်ဆိုင်ရဖို့ရှိလဲရှင
်မျိုးကိုပိတ်လိုက်တာကသူတို့ကရုတ်တရက်ပိတ်လိုက်တာပေါ့နော်ရုတ်တရက်ပိတ်လိုက်တဲ့အတွက်ကျွန်တော်တို့အဓိကအခက်အခဲတွေကတော့စားတော့တည်းအများကြီးဝယ်လို့မရလိုက်ဘူးစေဝါကလည်းမရလိုက်ဘူးပြီးတော့ဒီထွက်ဝယ်တဲ့အချိန်မှာတော့သူတို့က shortage ဖြစ်မှာဆိုပြီးတော့အမစီဆိုင်ရနေပြီးတော့ mask တွေကိုတစ်ခုစီပဲရောင်းတနေ့ကိုတစ်ခုစီပဲရောင်းပေးရခြင်းရှိတယ်။ဒါထွက်လို့ရတော့အခြေအနေပေါ့နော်။အခုလုံးဝထွက်လို့မရတဲ့အခြေအနေမှာကျွန်တော်တို့ဒီကျွန်တော်တို့ဒီ international dorm တွေကိုအကြောင်းနေရာနေပြီးတော့ mask တွေ support ပေးတာမျိုးရှိတယ်။အဓိကအခက်အခဲကကျွန်တော်တို့ကအစားအသောက်နဲ့စီဝါအခက်အခဲတာမျိုးကြုံနေရတယ်ဗျ။ဟုတ်။ဒါပေမဲ့လက်ရှိကထပ်ပြီးတော့အခုကပိတ်တာကဒီနေ့နဲ့ဆိုရင်ကတော့26ရက်ဆို6ရက်ရှိသွားပြီပေါ့နော်။ဒီနေ့ဆိုလို့ချင်းလုံးဝအပြင်းမထွက်ဘူးတဲ့သူတို့ညွှန်ကြားထားတယ်။အဲ့တော့ကြည့်တာပါဖြစ်မယ်တော့ကျွန်တော်ကမှန်းလို့လည်းမရသေးဘူးပေါ့နော်အဲ့တော့အပြန်ပြီးတော့ကုနိုင်မဲ့ကုဆုံးတစ်ခုကိုတွေ့ရပဲဖြစ်ဖြစ်စေဝါတွေ့ရမျိုးပဲဖြစ်ဖြစ်ဖြစ်သွားခဲ့ရင်တော့အကောင်းဆုံးပေါ့ဗျာအခုကတော့အဲ့ဒီအချိန်တွေကိုပဲမျှော်လင့်နေရတဲ့အချိန်တွေပေါ့အ
ဲ့ဒါဆိုလို့ရှိရင်အခုလိုအခက်ခဲတွေဖြစ်နေတဲ့အချိန်ဒီမှာဟိုအလိုအဆုံးအကူအညီကိုဟိုပေးနိုင်ဖို့ပေါ့နော်မြန်မာအစိုးရကိုတိုက်ရိုက်ပေါ့နော်မေတ္တာရက်ခံဖို့ဆိုလို့ရှိရင်ဘယ်လိုအကူအညီကအရေးတကြီးလိုအပ်နေပါသလဲရှင်
ဟုတ်ကဲ့ဒီလိုစီကကျွန်တော်တို့ကပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးဖြစ်တဲ့အတွက်အကူအညီတောင်းခံရမယ်ဆိုလို့ရှိရင်တော့အစားအသောက်နဲ့ကျွန်တော်လိုအပ်တဲ့ဆေးဝါးတွေပေါ့နော်အဲ့ဒါတွေကတော့ကျွန်တော်အမြန်ဆုံးကြောက်လာစေချင်တယ်ဗျ။ဘာလို့လဲဆိုတော့အခုလောလောဆယ်ကျွန်တော်ကကျွန်တော်ဒီမှာ shortage ကဖြစ်တော့မှာကျွန်တော်ဒီကောင်းလာတဲ့တိုင်မှာဖြစ်တော့မှာဖြစ်တဲ့အတွက်ရှေ့ချောက်ပြီးတော့ခက်ခဲအများကြီးကြုံလာတော့မှာပေါ့နော်အပြင်ထွက်လဲဝယ်လို့မရအောင်ဆိုရင်အဲ့တော့ကျွန်တော်တို့အစိုးရအနေနဲ့ဒီသတင်းလေးကိုနားထောင်ပြင်မယ်ကျွန်တော်တို့အခြေအနေတွေကိုသိရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့လိုမျိုးအစားအသောက်လေးတွေစီဝါလေးတွေရအမြန်ဆုံးရအောင်ပို့ပြီးပို့တော့တယ်တောင်းဆိုချင်ပါတယ်ဗျာဟုတ်အဲ့ဒါမှလည်းကျွန်တော်တို့ရှေ့လျှောက်ကောင်းကောင်းချင်းချင်းမှမှလည်းတက်ချင်နေနေမှာပေါ့နော်ဟုတ
်အဓိကကိုရိုနာဗိုင်းရပ်စ်ပြန့်ပွားလာတဲ့ဒီဝူဟန်မြို့မှာကိုကကြောင်းသွားတက်နေရတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုပေါ်ဟိုရိုက်ခတ်လာနိုင်မဲ့ဟိုအခြေအနေတွေပေါ့လေအဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဟိုထိခိုက်မှုတွေရောရှိနေပါလားရှင
်โอเคဗျာမြန်မာပြည်ကပြန်မဝင်လာနဲ့ဆိုတဲ့ဟာမျိုးကြီးပြီးတော့လည်းမျိုးပြောဆိုတာမျိုးကြီးရှိတယ်ပေါ့နော်အဲ့တော့ပြီးတော့ကိုကကိုအဲ့လိုမျိုးရှာရှိနေကြောင်းသွားတက်တာတို့ပါတို့အဲ့လိုမျိုးပြောတာမျိုးကြီးလည်းရှိတယ်အမဒီမီဟုံးပြီးတော့ကျွန်တော်ဖြေဝင်ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီနိုင်ငံသဘောတူညီချက်နဲ့ဒီ Chinese Government Scholarship ပေါ့နော်ပြီးတော့ဒီ MOFA ဆိုတဲ့ scholarship တွေလည်းရှိတယ်တရုတ်နိုင်ငံ core scholarship တွေကိုကျွန်တော်အစိုးရဝန်ထမ်းတွေပြီးတော့ပြင်ပတကယ်အဲ့လိုမျိုးဒီနည်းနည်း talent ရှိတဲ့ကျောင်းသားတွေဝင်လျှောက်ကြတာပေါ့နော်လျှောက်ပြီးတော့ကျွန်တော်ကဒီဟိုအစိုးရအကူအညီနဲ့နိုင်ငံသဘောတူညီချက်နဲ့ကျောင်းလာတက်နေတဲ့သူတွေပါကိုယ့်ဘာသာကိုပတ်ဆိုင်ချမ်းသာလို့အဲ့လိုမျိုးလာတက်နေတဲ့သူတွေမပါပါဘူးလို့ဒီလိုမျိုးလာတက်နေဆိုတာလည်းတစ်ချိန်မှာကျွန်တော်တို့ဒီကနေပြီးတော့ပညာသင်ပြီးတော့မြန်မာနိုင်ငံကိုတပတ်တလန်းနေပြီးတော့အချိုးပြုတ်ဖို့အတွက်လာတက်နေတဲ့ចောင်းသားတွေကြီးပဲပေါ့နော်ဒီလိုပြန်မလာနဲ့အဲ့လိုမျိုးဒီ bike comment နေရတဲ့အချိန်မှာကျွန်တော်တို့တွေကတချို့တော့အဲ့လိုမျိုးနည်းနည်း emotion နဲ့ခံစားတတ်တဲ့လူကတော့စိတ်ကြကြတာမျိုးရှိတယ်အဲ့တော့အဲ့ဒီအတွက်ကတော့ကျွန်တော်အနေနဲ့ကတော့လောလောဆယ်အချိန်ကြီးအားပေးပြီးတော့ဖြစ်နိုင်အဲ့လိုမျိုး comment တွေကိုကျွန်တော်တော်မဖတ်ဖို့အတွက်ပြင်နေတာတယ်ပြီးတော့အဓိကကကျွန်တော်ကအခုကအသက်ရှင်ရေးအတွက်ပဲစူးစမ်းနေရတာဖြစ်တဲ့အတွက်မိမိစိတ်ကိုပုံကိုပြောအောင်ထားဖို့ပြီးတော့ကိုကိုကိုွယ်တဲ့ဘာသာတရားကိုပေါ့နော်ဦးညွတ်ဖို့ရုံကြီးတက်ဝင်ဖို့အဲ့လိုမျိုးပုံစံအနေနဲ့ပဲကျွန်တော်အချိန်ချင်းအားပေးဖြစ်ပါတယ်ဗျဟုတ်
ဝူဟန် University of Technology ကမဟာသိပ္ပံကျောင်းသားကိုစီသူထွန်းကိုမှတ်ရင်ချင်တိုင်းဆက်သွယ်မိန့်ထားတာပါရှင်တရုတ်ယူနန်ပြည်နယ်ထဲမှာပြင်းထန်ဆုတ်ယောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဆက်ရုံအလုပ်ရုံတွေပိတ်လိုက်တဲ့အတွက်ယာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရပ်ပြန်နေကြပါတယ်။ပြန်လာသူတွေမှာယောဂရှိမရှိမြန်မာကျန်းမာရေးတာဝန်ခံတွေစစ်ဆေးနေပေမဲ့ဝင်လာသူဥယေကများလာနေတာကြောင့်ခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်ဖို့မြန်မာပြည်သူကျန်းမာရေးဖွဲ့ကပြင်ဆင်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစော်ထက်ကမင်းမြန်တင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့လာတဲ့တရုတ်ယူနန်ပြည်နယ်မှာစစ်ရုံအလုပ်ရုံတွေပိတ်လိုက်တာကြောင့်ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကမ်ပိုက်တီလန်ကိုဖြတ်ပြီးပြန်ဝင်လာတဲ့မြန်မာအလုပ်သမားတွေဟာ3ရက်အတွင်းအယောက်1000ကျော်သွားပြီဖြစ်ပါတယ်။
now yet we male tabi wenla nai shia jang, jama y wenan yu tapi ni the lo, kimi yoga sisi sadi dasen mu pinsen ni a jang, why mo mune bidu jama y uzi tana mu, doctor ting yuga bio vale?
ဟုတ်ကဲ့ပါမယ်ခင်ဗျာဟုတ်ကဲ့ဒီလိုဒီလိုတက်ပြီးတော့ပုံနေတာပေါ့နော်ညနေရောဒီဒီကြားလို့လူရင်းအားလို့နောက်အမစကန်အားရေလို့တက်မလို့လက်တက်ကြည့်လို့ဒီလိုပုံစံပေါ့အဲဒါလေးတို့လည်းကျွန်တော်ဆောင်းရည်ရည်ရည်ကြီးနေတာပေါ့ကံပိုက်ဒီလာကနေပြောင်းဝင်လာရဲ့သူတွေမှာယောဂကုသခံရရဲ့သူမရှိသေးကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာရေးမြေဝင်ကြီးဦးစောဝင်းကပြောပါတယ်
မနေ့ကတော့ရလို့ပြောပေမဲ့9000လေးစက်တော့လောက်မြတ်ပြန်ဆက်လာတယ်ခင်ဗျအဲစစ်စစ်သားတော့အဖြာတိုင်းလာတော့ကျွန်တော်တို့ဟိုတန်တရားလူနာတယောက်မှမတွေ့ရကြဘူးမနေ့ကတော့ဟိုသူရဖြစ်တယ်လို့ပြောလို့ရပါခင်ဗျမတို့ကပြောနေနိုင်ငံလေးကိုပဲနေပဲနဲ့အထူးအရေးပေါ်အသွားစရာမရှိရင်ဝင်ဆက်သွားလာမလုပ်ပါနဲ့ဆိုပုဂ္ဂိုလ်တွေလည်းညှိနှိုင်းတာရှိပါလေဗျနေရပြန်လာသူတွေကိုကျမ့်မအီဝန်ထမ်းကြ
င်လာလေကျွန်တော်ကချင်ပြည်နယ်သားတွေများတော့ဟိုမှာလုတ်သွားလုတ်တာတော့စိတ်တူကြရတော့မရှိဘူးဒေသကျမဆောင်ရွက်နေတာတွေ့တယ်
မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာဒီရောဂါပိုးကူးစက်ခံရသူအယောက်40ကျော်ရှိနေတယ်လို့တရုတ်အစိုးရကကြေညာထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုချုပ်ဒေါက်တာတက်ထရော့အက်တန်နန်ဂေဘရီဆာဟာမနေ့ကဇန်နဝါရီ28ရက်မှာတရုတ်သမ္မတရှီဂျင်းပင်နဲ့ပေကျင်းမှာတွေ့ဆုံခဲ့ပြီးဒီရောဂါပိုးပြန့်နှံ့လာမှုနဲ့တားဆီးရေးအစီအစဉ်တွေဆွေးနွေးခဲ့ပါတယ်။တရုတ်အနာပိုင်းကြီးဒီနေ့မနက်ထုတ်ပြန်တဲ့စာရင်းအရဆိုရင်တရုတ်ပြည်မှာကူးစက်ခံရသူ6000နီးပါးရှိပြီးဒါဟာ2002-2003ကဖြစ်ခဲ့တဲ့ SARS ရောဂါပိုးကူးစက်တဲ့နှုန်းကိုကျော်သွားတာပါတရုတ်မှာဒီရောဂါပိုးကြောင့်သေဆုံးသူဟာဒီနေ့ဇန်နဝါရီ29ရက်မနက်ပိုင်းထိ132ယောက်ရှိသွားပြီဖြစ်ပါတယ်
ကိုဇော်ထက်ပြောပြသွားတာပါရှင်။လွန်ခဲ့တဲ့လကစလို့ဒီတရုတ်နိုင်ငံဝူဟန်မြို့ကနေစပြီးတော့ပြန့်ပွားလာခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုခါမှာနိုင်ငံပေါင်း18နိုင်ငံကျော်ကိုကူးစက်သွားပြီးအစိုးရတွေကလည်းဒီရောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေကြပါတယ်။နိုင်ငံတွင်းဆက်သွယ်ရေးကွန်ရက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့တရုတ်အစိုးရအနေနဲ့အခုလိုအခြေအနေမျိုးမှာဘလောက်အထိပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ကြမလဲဆိုတာကလည်းမေးခွန်းထုတ်စရာပါ။အင်ကာနေတော့ကတရုတ်သမ္မတရှီဂျင်ပင်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးတို့တွေ့ဆုံရမှာတော့တရုတ်နိုင်ငံအနေနဲ့နိုင်ငံတကာနဲ့ရော WHO နဲ့ပါအတူလက်တွဲဆောင်ရွက်သွားမယ်အကြောင်းထပ်လောင်းပြောကြားသွားပါတယ် VOE သတင်းတောက်မာရီယာမာတယ်လို့ပြဖို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
2019ဒီဇင်ဘာနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တာပါအဲ့ဒီနောက်တော့ဒီရောဂါဘလောက်လင်းလင်းမြန်းမြန်းကူးစက်နိုင်မလဲဘလို့လူတွေပေါ်ပိုကူးစက်နိုင်ခြင်းရှိလဲဆိုတာကိုတော့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေအနေနဲ့သတင်းပတ်တွေနဲ့ချီချမြင့်ပြီးမှသာသိခဲ့တာပါကူးစက်ရောဂါတားဆီးရေးနဲ့ထိချုပ်ရေးဌာန CDC ညွှန်ကြားရေးမှူးဟောင်း Tom Frieden ကအခုထိတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ဘာမှသိမသိသေးကြောင်းပြောပါရယ
် So farit's clear that in terms of infection
ကူးစက်တဲ့ဆိုတော့တရားကနေတခြားတရားကိုကူးစက်နိုင်တာပါ။ဒါပေမဲ့တရားနဲ့တရားဘလောက်တိုင်းတာတိဆက်ဆက်မှုကနေကူးစက်တယ်ဆိုတော့မေးခွန်းထုတ်ချက်ပါ။ဘယ်တိုင်းတာတိတက်တယ်လဲဆိုရင်ရတယ်လဲဆိုတော့လည်းဒီရောဂါအပြင်းထန်ဖျားနေစေသလားဒါမှမဟုတ်သီစဉ်နေလောက်တဲ့အဆောက်အအုံရောဂါဆိုတာမျိုးပဲသိထားရပါသေးတယ်။ပြီးတော့ရောဂါလက္ခဏာဘာမှမပြပဲဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေဘလောက်ရှိနေလဲဆိုတာလည်းမသိရဘူးဆိုတော့ကျွန်တော်တို့မသိသေးတာတွေကတော့အများကြီးပါ
လုံခဲ့တဲ့18နှစ်က SARS ရောဂါဖြစ်ပွားခဲ့တုန်းကဆိုရင်တရုတ်ဟာသတင်းချက်လက်တွေကိုထင်ချန်ခဲ့တာကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရပါတယ်။အခုခါမှာတော့ရောဂါဖြစ်ပွားမှုအခြေအနေကိုတောက်လျှောက်ထုတ်ပြန်ပြီးတာကြောင့်စမ်းသပ်စစ်ဆေးနိုင်ခဲ့တယ်လို့ WHO ကပြောပါတယ်။ CSIS ကမ္ဘာ့ကျန်းမာရေးမူဝါဒဆိုင်ရာညွှန်ကြားရေးမှူး Steven Morrison က
There are some areas which have shown dramatic
ဝင်လင်းမြင်သာမှုနည်းစနစ်ကျကျလှုပ်လာတာကြောင့်တိုးတက်လာတဲ့လက္ခဏာတွေပြသနေပြီမဲ့တချို့နေရာတွေမှာပြုပြင်ပြောင်းလဲဖို့တိုးနေပါသေးတယ်။ဟူပေပြည်နယ်ဝူဟန်မှာဒီဇင်ဘာလကပထမဆုံးရောဂါဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့သတင်းပတ်နဲ့ချီကြားခဲ့ပါတယ်
။တပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေမရှိတာကလည်းတရုတ်နိုင်ငံတွေကအကြောင်းစုံကိုသိဖို့ခိုင်းရင်းစေတယ်လို့ဆိုပါတယ်။နိုင်ငံတကာဆက်ဆံရေးကောင်စီကရန်စုံဟောင်းကအခုလိုပြောပါတယ်
You probably have noticed that
ကျွန်မရေဝန်သား15ယောက်လောက်ယောဂကူးစက်ခံရတာကိုသိထားကြတာဆိုတော့ဒီဗိုင်းရပ်စ်ဟာဘလောက်ထိအန္တရာယ်ရှိတယ်ပြင်းထန်တယ်ဆိုတာကိုပြနေတာပါသူတို့ဟာအကာအကွယ်တွေဝတ်ဆင်ထားလို့ရှိတာကြောင့်ကူးစက်ဖို့မလွယ်ကူတဲ့လူတွေပါဒါပေမဲ့ဒီသတင်းဟာဇန်နဝါရီလ20နောက်ပိုင်းမှာထွက်လာပါတယ်အခုလိုအခြေအနေကြောင့်တရုတ်အာဏာပိုင်တွေလည်းအကြီးအကျယ်ဝေဖန်ခံနေရပါတယ်ဝူဟန်မြို့တော်ဝန်ဂျိုးရှောင်ဝင်ကအခုလိုပြောပါတယ်
我们这一个疫情呢 ကူးစက်ရောဂါအကြောင်းအချိန်နဲ့တပြေးညီသတင်းမထုတ်ပြန်တာကိုအားလုံးနားလည်ကြလိမ့်မယ်လို့ထင်ပါတယ်။ကူးစက်ရောဂါတားဆီးရေးနဲ့ကုသရေးလုံထုံးလုံနည်းတွေရှိပြီးဒီအကြောင်းသတင်းထုတ်ပြန်မယ်ဆိုရင်စီမင်းစည်းကမ်းအတိုင်းထုတ်ပြန်ရပါတယ်။ဒေသခံအစိုးရအနေနဲ့သတင်းထုတ်ပြန်ဖို့ခွင့်ပြုချက်ရဖို့လည်းလိုပါတယ်။
ပြောင်းနိုင်ငံအနေနဲ့ယောဂထိန်းချုပ်ရေးဆောင်ရွက်ရာမှာပြည်ပကကျန်းမာရေးဆိုင်ရာပညာရှင်တွေဝင်ရောက်လာနိုင်အောင်ခွင့်ပြုပေးဖို့အမေရိကန်ကတိုက်တွန်းပါတယ်ကျန်းမာရေးနဲ့လူမှုဝန်ဆောင်ရေးဌာနဝန်ကြီး Alex Azar က
WHO ကျန်းမာရေးပညာရှင်တွေကိုပြည်ညီဖို့ WHO နဲ့ CDC ကကြံ့ကျင်သူတွေရှိတယ်မှာဒေါက်တာ Fauci ပြောထားသလိုပါပဲယောဂကူးစက်ခံရသူတွေကိုတိကျခွဲထားနိုင်လေကုတုံးနဲ့ကာကွယ်စည်းဝါးတွေအတွက်ပူအာယုံဆိုင်ဆောင်ရွက်နိုင်လေပါပဲ
မဖြစ်မနေသွားမှာမျိုးမဟုတ်ရင်တရုတ်နိုင်ငံကမသွားကြသေးဘူးလေ CDC ကအကြံပြုထားပါတယ်ခင်ဗျာ
ဖီယိုရီမြန်မာပိုင်းစီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်ဖီယိုရီမြန်မာပိုင်းစီစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထောက်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနာဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်ပုံတွင်းနဲ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်နောက်တစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းတွေအပြင်ဥကြဆန်သားရဲ့မြန်မာရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့အားကစားသတင်းလာတွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925.32ပထမနိုင်ဝမ်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပါမယ်ရှင်
။ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်တော်များကတရုတ်နိုင်ငံကိုခီးသွွာလာတဲ့ပုံမှုတင်းကျပ်လာခြင်းပါပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်နေပါပြီ virus 4စတင်ပြန့်နှံ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟန်နဒါလေးစစ်ကိုစင်လုံကကျဲလျင်တစ်စင်းနဲ့ပြန်ခေါ်လာခဲ့တာပါစင်လုံကလျင်တစ်စင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့ Alaska ပြည်နယ် Anchorage မြို့ကိုရောက်လာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့စီစဉ်ထားတဲ့အကြောင်းလေး AP သတင်းကပေါ်ပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆေးနေတဲ့ထက်လွတ်တော်မှာဒီကနေ့မှာတော့ထက်လွတ်တော်အမတ်တွေမိခွန်းတွေထုတ်ကြမှာပါသမ္မတကိုအရေးယူရေးအောက်လွတ်တော်အမတ်တွေရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်းလင်းရေးဘက်ကရှောက်လဲချက်တွေကိုသတင်းတစ်ပတ်နှိပါကြနားထောင်ခဲ့ပြီးတဲ့နောက်ထက်လွတ်တော်အမတ်တွေမေးမြန်းခွင့်ရကြမှာလည်းဖြစ်ပါတယ်ICJ နိုင်ငံတကာတရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုတွေနှစ်ဖက်ကနဦးလျှောက်လဲချက်တွေပေးဖို့ ICJ တရားရုံးကရည်တမ်းမှတ်လိုက်ပါတယ်။ကမ်ဘီယာဘက်ကအမှုတွေဒီနှစ်ဇူလိုင်လ23ရက်နေ့မှာစတင်လျှောက်ထားမှာဖြစ်ပြီးမြန်မာနိုင်ငံဘက်က2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာခြေဖျက်လျှောက်ထားဝင်ရမှာကြောင့်တရားရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
။ပေါ်ရူးနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရှင်။ VO သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.